အစ္စရေးနိုင်ငံကကာကွယ်ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီနှစ်ခုဟာမြန်မာစစ်တပ်အတွက်ခင်မီအဆင့်မြင့်နည်းပညာတွေရောင်းချခဲ့တဲ့အကြောင်းအစ္စရေးနိုင်ငံထုတ်ဟာအာရစ်သတင်းစာမှာမနေ့ကစက်တင်ဘာ5ရက်နေ့ကရေးသားထားတာကိုတူရကီနိုင်ငံထုတ်အန်နဒူလာအေဂျင်စီသတင်းမှာပြန်လည်ဖော်ပြထားပါတယ်။လေကြောင်းဆိုင်ရာကာကွယ်ပစ္စည်းထုတ်လုပ်ခဲ့တဲ့အစ္စရေးနိုင်ငံက IAI ကုမ္ပဏီနဲ့ Elbit System လို့ခေါ်တဲ့နည်းပညာကုမ္ပဏီတို့ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း2022ခုနှစ်အထိအဆင့်မြင့်နည်းပညာတွေစစ်ကောင်စီကိုရောင်းချခဲ့တဲ့အကြောင်းသတင်းစာမှာရေးသားထားပါတယ်။ IAI ကုမ္ပဏီကလေကြောင်းကာကွယ်စနစ်မှာအသုံးပြုခဲ့တဲ့ပစ္စည်းတွေမြန်မာနိုင်ငံကိုရောင်းချခဲ့ပြီးတစ်ချိန်တည်းလိုလိုမှာ Elbit System ကုမ္ပဏီကလည်းလေကြောင်းကာကွယ်ဆိုင်ရာလက်နက်တွေဆက်သက်နက်တွေရောင်းချခဲ့တယ်လို့ဆိုပါတယ်။စစ်လက်နက်ပစ္စည်းတွေကိုအစ္စရေးနိုင်ငံH-Dash စိတ်ကန်းကနေရန်ကုန်စိတ်ကန်းကိုပို့ခဲ့တာလို့လည်းသတင်းစာကရေးသားထားပါဗျ။မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့အရက်သားတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်မြန်မာနိုင်ငံကိုလက်နက်တင်ဖို့ရောင်းချမှုပိတ်ပင်မှုလင်းစီရောင်းချခွင့်ပိတ်ပင်မှုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုနေချိန်မှာပဲအစ္စရေးနိုင်ငံကကာကွယ်ရေးလက်နက်ထုတ်လုပ်တဲ့ကုမ္ပဏီတွေကစစ်ကောင်စီကိုစစ်လက်နက်နဲ့နည်းပညာရောင်းချတဲ့သတင်းတွေထွက်လာတာပါရှင်။